ရရှိချင်းဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်နှင်းပန်းနှိပ်စက်မှုတွေကြောင့်ထောင်ထဲချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဆက်လက်ပြီးတော့ထွက်ပြေးနေကြဆဲဖြစ်တဲ့ကြောင့်ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇာယီအယ်ဟူစင်ကလူ့ခွင့်ရေးကောင်စီကမနေ့ဗုဒ္ဓဟူးနေ့ကကျင်းပတဲ့ရိုဟင်ဂျာရေးဆွေးနွေးပွဲမှာအခိုင်အမာပြောကြားလိုက်ပါတယ်။မြန်မာဆိုရတဲ့ကတော့လူ့ခွင့်ရေးမဟာမင်းကြီးရဲ့မိန့်ခွန်းပါအချက်လက်တွေဟာပြည့်စုံမှုမရှိတဲ့အပြင်အထင်းရင်လွဲမှားနေတဲ့ကြောင့်တုံ့ပြန်ပြောဆိုခဲ့ပါတယ်။ကျောင်းစုံကိုမိုင်းခြင်းနဲ့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဆစလနိုင်ငံဂျန်နီကကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့38ကျင်းရောက်လူခွင့်ရေးကောင်စီညီလာခံမှာဇန်နဝါရီ4ရက်နေ့ကရိုဟင်ဂျာဒုက္ခသည်အရေးကိစ္စအတွက်အပြန်အလှန်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။မြန်မာပါဝင်နိုင်ငံပေါင်း35နိုင်ငံကကိုယ်စားလှယ်တွေနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာ NGO အဖွဲ့အစည်းကြီး၈ဖွဲ့ကကိုယ်စားလှယ်တွေပါဝင်ဆွေးနွေးခဲ့တာပါ။အစည်းအဝေးအဖွဲ့မိကုံးအဖြစ်ကုလသမဂ္ဂဆိုင်ရာလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ကစတင်ပြောကြားရမှာလက်ရှိအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်ပြင်းထန်ဖိနှိပ်မှုတွေရှိနေကြကြောင်းရိုဟင်ဂျာဒုက္ခသည်တွေထောင်ထဲချပြီးအင်ဂျင်ချင်းဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်ထွက်ပြေးလာနေသေးဖြစ်ပြီးအဲ့ဒီအတွက်လည်းသူ့မှာအထောက်အထားအချက်လက်တွေအခိုင်အမာရှိနေတယ်လို့ပြောဆိုခဲ့ပါတယ
်။ Moreover, thousands of Rohingya people continue to flee Rakhine State.
ထောင်ထဲချတဲ့ရိုဟင်ဂျာဒုက္ခသည်တွေရခိုင်ပြည်နယ်ကနေဆက်လက်ပြီးတော့ထွက်ပြေးလာနေသေးပါ။2018ဇွန်လလည်းဒီဘင်္ဂလားဒေ့ရှ်ကိုနောက်ထပ်ရောက်လာတဲ့ဒုက္ခသည်အရေအတွက်ပေါင်း11,400 ကျော်ရှိပါတယ်။အသေးရောက်လာတဲ့ဒုက္ခသည်အားလုံးနဲ့ OACHR လူအခွင့်ရေးကော်မရှင်နာမင်းကြီးယုံကဝန်ထမ်းတွေတွေ့ဆုံမေးမြန်းချက်တွေအရအကြမ်းဖက်မှုတွေညှိနှိုင်းနှိပ်စက်မှုတွေနဲ့တပ်ဖြတ်မှုတွေရင်းညာအိမ်တွေကိုမိရှုဖျက်ဆီးမှုတွေအပါအဝင်လူအခွင့်ရေးချိုးဖောက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတာပြသနေပါတယ်
အထူးသဖြင့်ရိုဟင်ဂျာဒုက္ခသည်ပြဿနာအတွက်အလွန်အရေးပါတဲ့နိုင်ငံသားကိစ္စမှာဘာမှအာမခံချက်မရှိဘဲ MPC ကပြားလက်ခံရေးတာမြန်မာအစိုးရဘက်ကနီးလန်းမျိုးစုံနဲ့မတရားဖိအားပေးခဲ့တာကိုကုလသမဂ္ဂအနေနဲ့အထောက်အထားတွေတွေ့ရှိခဲ့ကြောင်းဇာအစ်အယ်ဟူစိန်ကအခုလိုပြောပါတယ
် In reality however the NVC's mark the Rohingya as non citizens in keeping with the government
NVC နိုင်ငံသားဖြစ်ခွင့်ရှိမရှိစစ်ဆေးတဲ့ကပြားဆိုတာဟာရင်းညာတွေကိုနိုင်ငံသားမဟုတ်ကြောင်းသတ်မှတ်ထားတာဖြစ်ပြီးသူတို့ရဲ့မွေးရမြင်မှာသူတို့ကိုနိုင်ငံသားတွေအဖြစ်အစိုးရကဆက်လက်ပြီးတရုတ်ဖို့ခွဲခြားထားတာဖြစ်ပါတယ်ဒုက္ခသည်အများကြီးကိုကျွန်တော်တို့ရဲ့ဝန်ထမ်းတွေတွေ့ဆုံမေးမြန်းချက်အရအဲ့ဒီ MVC ကပ်ပြားတွေကိုလက်ခံဖို့သူတို့ကိုမတရားဖိအားပေးခဲ့ကြောင်းပြောပြခဲ့ကြပါတယ်
မြန်မာဆိုရတန်ကိုစလေဥကြောင့်မို့ထုံကတော့လူခွေမဟာမင်းကြီးရဲ့အဖွင့်မိကွန်းပါပြောဆိုချက်တွေမှာချွေရင်းအားနည်းမှုတွေရှိနေပြီးပြည်စုံမှုမရှိတဲ့အပြင်အထင်မြင်လွဲမှားစေတဲ့သတင်းအချက်လက်တွေဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ
် Finding sustainable solution on the issue of Rakhine is one of the top priorities of our government when the situation
in the United States ခင်မာရဲ့အဖြစ်ရရှိဟာကျွန်တော်အစိုးရရဲ့ဥစားပေးလုပ်ငန်းစဉ်တွေကတူဖြစ်ပါတယ်အခမ်းအနားမြောက်ပိုင်းကအခြေအနေကိုနိုင်ငံတကာအလွန်အာရုံစိုက်နေချိန်မှာပဲဒါနဲ့ပတ်သက်လို့ကြားရတဲ့ဖြစ်ရပ်တွေဟာတကယ့်ကိုစိတ်ကောင်းစရာပဲပြည်သူမှုစီရဲ့အပြင်အထင်အမြင်လွဲမှားစေပါတယ်ဆင်းဆဲအတီးပြထားခြင်းမရှိတဲ့ဆွဆွဲပြောဆိုချက်တွေအခြေလက်တွေအစဉ်ခံစားရပြီးအဖြစ်ထုတ်ပြန်ခဲ့တဲ့အတွက်ကျလသဘောထားအနေနဲ့အခြေအနေတစ်ခုလုံးကိုအဆုံးမြင်စေပါတယ်
ဒါတင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးချီနေဆိုရမှုဟာအာဆာခေါ်ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကအစိုးရကိုစန့်ကျင်တိုက်ခိုက်မှုတွေကြောင့်ဖြစ်တယ်လို့မြန်မာတန်ကိုယ်စားလှယ်ကပြစ်တင်ပြောဆိုသွားပါတယ်။ရိုဟင်ဂျာတွေပေါ်နှိမ့်ပန်းနှိပ်စက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့စစ်ဆေးချက်တွေအတွက်လဲစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကိုယ်တိုင်စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းဖို့ပြင်ဆင်နေကြောင်းမြန်မာကိုယ်စားလှယ်ဦးကျော်မိုးထွန်းကဆွေးနွေးပွဲမှာပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ရဲ့မိကွန်းဟာအချက်အလက်အစ်စ်အပြည့်အစုံအထောက်အထားနဲ့ပြောသားတဲ့အတွက်ကြိုးစိုးထောက်ခံကြောင်းဘင်္ဂလားဒေ့ရှ်ကိုယ်စားလှယ် Mr. Taufik Islam Shatil ကပြောပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ရင်မြန်မာအစိုးရမှတကယ်ဖြစ်စေချင်တဲ့စံတော့တကယ်လုပ်လို့ရတဲ့စံတော့မရှိကြောင်းသူကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ Myanmar is exhibiting with support from its partners complete disregard to international
ကမှအစိုးရကသူ့ရဲ့မိဖက်နိုင်ငံတွေရဲ့ထောက်ခံမှုကိုရယူပြီးနိုင်ငံတကာအတိုင်းအတာရဲ့စံတော့ကိုလုံးဝဥပိ္ပခာပြုထားတယ်ဆိုတာပြတ်တာနေပါတယ်။နိုင်ငံကရဲ့လူသားချင်းစာနာကူညီမှုတွေအပါအဝင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခောက်ကိုစုံလမ်းလေးလာဖို့လည်းပိတ်ပင်ထားဆဲဖြစ်ပါတယ်။နောက်ပြီးကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေအပြည့်အဝအကောင့်ထဲပုံမဲလို့ပြောဆိုထားတာတွေအပါအဝင်မြန်မာအစိုးရဟာဂတိကိုဒီအစီအစဉ်ပြခဲ့တဲ့တကယ်လက်တွေ့မှာဘာမှအပြောင်းလဲတွေဖြစ်မလာသေးပါဘူး။အဲ့ဒီအစားဝိညာဉ်ရွာတွေဟာဘူရီဇာနဲ့ဖြစ်သိမ်းခံရပြီးမြေတွေကိုလည်းသိမ်းပိုက်တာခံရပါတယ်။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူညီချက်တွေရခဲ့ပြီးနဲ့အခုချိန်ထိရိုဟင်ဂျာဒုက္ခသည်တွေတရားမှနေရမပြောင်းကြသေးတာဟာသူတို့ရဲ့လုံခြုံရေးအကြမ်းဖက်မှုကနေအကာအကွယ်ပေးရေးအပါအဝင်နိုင်ငံသားကိစ္စကျူးလွန်သူတွေကိုတရားစီရင်နိုင်ဖို့ဆက်ဟာတွေအတွက်အာမခံချက်တွေမရှိသေးတာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ကဆွေးနွေးပွဲမှာတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။